အမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံလေပေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေဆက်လက်ပေးပို့နေရမှာတောက်ကြာနေကလေရင်နှစည်းစာပစ္စည်းတွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေလက်ထဲပေးအပ်နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လွှတ်တော်အမတ်40ကျော်ကမုံတိုင်းတန်ခံရသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအများဆုံးရနိုင်ဖို့ပြင်သစ်ဗြိတိန်ဂျာမနီနဲ့ဒိန်းမာနိုင်ငံတွေကတောင်းဆိုသလိုပဲ ARI မြို့ဝကျွန်းပေါ်ဒေသကိုချက်ချင်းဝင်ရောက်ပေးအပ်ဖို့အမေရိကန်သမ္မတကိုတောင်းဆိုနေကြပါတယ်။အပြည့်အစုံကိုဆက်ပြီးပြောပြပေးပါအောင်ဒေါက်ခင်မြို့သက်ရှင်
။ဟုတ်ကဲ့ပါမညညလွင်အမေရိကန်ပြည်ထောင်စုကကူညီကယ်ဆယ်ရေးပစ္စည်းအပြည့်နဲ့လေရင်လေးစင်းတောက်ကြနေမှာပြေပို့နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရရှောင်းမက်ကောမက်ကပြောပါတယ
်။ We had 4 C-130 relief flights that landed in Rangoon today. Two of the shipments were handed directly over to NGOs. That was the first time.
ဒီကနေ့ရန်ကုန်လေဆိပ်ကို C-130 လေးရင်လေးစီးနဲ့ပို့နိုင်ခဲ့ပါတယ်။ဒီထက်ကနှစ်စင်းစာကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလက်ထက်ကိုလွှဲပြောင်းပေးနိုင်ခဲ့ပါတယ်။ဒါဟာပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံတကာ NGO တွေလက်ထက်ကိုလွှဲပေးနိုင်ခဲ့တာပါ
။စနေနဲ့တနင်္ဂနွေနေ့တွေမှာတော့နောက်ထပ် 4-5 စီးစာထပ်ပြီးပေးပို့ဖို့စီစဉ်ထားတဲ့အပြင်ဒီထက်ကတချို့ကိုဒုက္ခဒေရီစီကိုကိုယ်တိုင်သွားပြီးဖြန့်ဝေချမယ်။နိုင်ငံတကာ NGO တွေလက်ထက်ကိုလွှဲပြောင်းပေးရနိုင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။တောက်ကြနေ့မြန်မာအာဏာပိုင်တွေထုတ်ပြန်တဲ့တေဆုံးသူဦးရေဟာကြက်သက်ပရင်းတွေကထုတ်ပြန်ခြင်းနဲ့တရက်ထဲကွာပေမဲ့တေဆုံးသူဟာနှစ်ဆနီးပါးဖြစ်နေပါတယ်။ဒီလိုတေဆုံးမှုတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စည်ရင်အတိအကျကိုမပြောဆိုနိုင်ပေမဲ့လူဦးရေနှစ်သန်းခွဲမုံတိုင်းတန်ခံခဲ့ရပြီးတေဆုံးသူဟာမြန်မာစစ်အစိုးရခန့်မှန်းထားတာတဲ့ပိုးပြီးများနိုင်မယ်လို့ဆိုပါတယ်။ဒီဒုက္ခတွေရင်အမိုးအကာလုံလုံခြုံခြုံနဲ့မနေရပဲဆေးဝါးကုသမှုပါအချိန်မီမရကြဘူးဆိုရင်တေဆုံးသူဦးရေဟာဒီတဲ့ပိုးပြီးများလာဖို့ရှိတဲ့အပြင်ယောဂဘေးကမျိုးစုံလည်းဝင်လာနိုင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေပေးနိုင်ခဲ့ပေမဲ့ဒုက္ခတွေရဲ့လက်ထဲရောက်မရောက်သေးသေးချာချာမသိရသေးတဲ့အပြင်တန်းနဲ့ချီတဲ့ဒုက္ခတွေတွေအတွက်ဒါဟာလုံလောက်မှုမရှိသေးဘူးလို့လည်းပြောပါတယ်။မုံတိုင်းတန်ခမ်းရတဲ့ဒေသတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒီတရက်နှစ်ရက်အတွင်းအမေရိကန်အစိုးရရဲ့တန်ယုံယာယီတာဝန်ခံ Miss Sherry Villarosa တွားရောက်ကြီးစုခွင့်ရမယ်လို့လည်းပြောပါတယ်။
Yeah, Charge is going to go on, Sherry Villarosa is going to go on that. It's a trip that has been organized by the Burmese government.
မေဂန်တန်ယုံယာယီတာဝန်ခံ Miss Villarosa ဟာမြန်မာအစိုးရကစီစဉ်ပြီးတော့လွှတ်မဲ့ဒီလေဘေးဒဏ်ခံရတဲ့နေရာတွေကိုသွားကြမဲ့အဖွဲ့တွေထဲမှာပါသွားမှာမဟုတ်လို့အဲဒီကချင်းနီမှန်တွေကိုတီးကြမှာပါ
American နဲ့ Europe နိုင်ငံတချို့ကလူသားချင်းစာနာမှုဆိုင်ရာအတွက်ဒုက္ခရောက်နေသူတွေအတွက်ပြည်ပကနေဝင်ရောက်ဆွတ်ဖက်ခွင့်တောင်းတာမျိုးကိုတရုတ်နိုင်ငံအပါအဝင်နိုင်ငံတွေကပယ်ချခဲ့တာမို့အခုလူသန်းနဲ့ကြီးပြီးဒုက္ခကြုံနေရတဲ့အချိန်မှာမြန်မာစစ်အာဏာရှင်တွေရဲ့လှုပ်ဆောင်မှုအတွက်ဆက်ပြီးအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမှုတွေလည်းဖြစ်လာနိုင်ပါတယ်လို့ရှောင်းမက်ကောမက်ကပြောပါတယ်
Those are always possibilities working through the Security Council, and I know it's a source of continuing discussion up in New York. But again, those are.
ကုလသမဂ္ဂလူညိုရေးကောင်စီမှဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်အရေးယူဆောင်ရွက်ဖို့ရှိလာနိုင်ပါတယ်။ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးကြမှာပါ။ဒါဟာနိုင်ငံရေးအရဆောင်ရွက်တာဖြစ်ပေမဲ့လို့လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့အမြဲတမ်းဆက်ဆက်လှုပ်ဆောင်ရမှာပါ။အခုအရေးကြီးဆုံးဖြစ်တဲ့ဒီမြန်မာနိုင်ငံထဲမှာဒုက္ခရောက်နေတဲ့သူတွေကိုကူညီနိုင်ဖို့အဓိကထားပြီးတော့လှုပ်ဆောင်နေပါတယ်။
အမေရိကန်နိုင်ငံဘက်ကရောတခြားနိုင်ငံတွေကပါမြန်မာစစ်အစိုးရနဲ့ဓာတ်ရိုက်တစ်မျိုးတွဲဝိုက်ပြီးတော့တဖုံကူညီနိုင်မှုကြိုးစားကြရမှာအတိုင်းအတာတစ်စုံတစ်ခုထိတော့တိုးတက်မှုတွေရှိလာပေမဲ့ဒါဟာမလုံလောက်သေးပါဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရရှောင်းမက်ကောမက်ကပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဟာဝတ်ဘာမန်အပါအဝင်လွှတ်တော်အမတ်40ကျော်ကအမေရိကန်နဲ့တခြားနိုင်ငံတွေကပေးပို့တဲ့လေဘေးဆိုင်ရာအကူအညီတွေအလွဲတကူမရောက်အောင်မြန်မာစစ်အစိုးရကအနှောက်အယှက်ပေးနေတာမို့နိုင်ငံတကာကခွင့်တောင်းမနေတော့ဘဲအကူအညီတွေဝင်ရောက်ပေးရေးကိစ္စမှာအမေရိကန်နိုင်ငံပါပါဝင်ဖို့အတွက်သမ္မတဘုတ်ကိုတောင်းဆိုလိုက်ကြပါတယ်။ဒီတောင်းဆိုသူတွေကနယူးယောက်ပြည်နယ်ကအမတ်ဂျိုးဆက်ခရော်လီက
Well, I want the president to use every avenue possible to impose upon the Burmese government
မြန်မာစစ်အစိုးရနဲ့သူ့ကိုထောက်ခံတဲ့လူတွေအပေါ်တတ်နိုင်တဲ့ဘက်ကအရေးယူနိုင်မှုမြန်မာဒုက္ခသည်တွေအထောက်ပံ့အကူအညီတွေအများဆုံးရနိုင်စေဖို့အမေရိကန်သမ္မတတတ်နိုင်သမျှဆောင်ရွက်ဖို့ကျွန်တော်တို့ကတိုက်တွန်းကြတာပါ
ဒီလိုလွှတ်တော်အမတ်တွေစုပေါင်းပြီးအမေရိကန်သမ္မတကိုမြန်မာအရေးတတ်နိုင်တဲ့နည်းလမ်းနဲ့ဆောင်ရွက်ဖို့တိုက်တွန်းခဲ့တာရတာကလည်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နီးပါးလောက်မုံတိုင်းတန်ခန်းနေရအချိန်မှာမြန်မာစစ်အစိုးရက ကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်မပေးတဲ့အပြင်ဆန္ဒခံယူပွဲကိုဇက်လုတ်ခဲ့ရုံတည်းမကပဲနိုင်ငံရခြားကကူညီကယ်ဆယ်ရေးတွေလက်လှမ်းမမီအောင်လဲချုပ်ကင်ဟန့်တားနေတာတွေကြောင့်လို့ပြောပါတယ်ဒီလိုဒုက္ခခံစားနေရတဲ့မြန်မာနိုင်ငံသားတွေအတွက်အမေရိကန်နိုင်ငံဘက်ကတတ်နိုင်သလောက်ဆောင်ရွက်ပေးဖို့ကတိပြုခဲ့တဲ့အပြင်
I know the Burmese people would like to have a government that's responsive to their needs the world is
မြန်မာပြည်သူပြည်သားတွေအနေနဲ့သူတို့တကယ်လိုအပ်နေတာကိုအစိုးရဘက်ကလှုပ်ဆောင်ပေးကျင်နေတယ်ဆိုတာကျွန်တော်တို့သိထားပါတယ်ဒီအစိုးရကဘာတွေလုပ်နေတယ်ပြည်သူလူထုဘာတွေဖြစ်နေတယ်ဆိုတာကဘာကပြစ်မထားပါဘူးကျွန်တော်တို့ကပြစ်မထားပါဘူးစောင့်ကြည့်နေကြပါတယ်ဆိုတာသိစေချင်ပါတယ
်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီအဖွဲ့ဝင်နယူးယောက်ပြည်နယ်အမတ်ဂျိုးဆက်ခရော်လီကပြောကြားခဲ့တာပါရှင်